Washington DC မှာနှစ်ကြာကျင်းပတဲ့ American ASEAN ထိပ်သီးအစည်းအဝေးဒုတိယမြောက်နေ့ဖြစ်တဲ့တောက်ကြံနေ့မှာ American နိုင်ငံခြားရေးဝန်ကြီး Anthony Blinken နဲ့ ASEAN နိုင်ငံခြားရေးဝန်ကြီးတွေတွေ့ဆုံရမှာမြန်မာအရေးကိုလည်းအလေးထားပြောဆိုသွားပါတယ်။ ASEAN နဲ့ကြာဥက္ကဋ္ဌကမ္ဘောဒီးယားနိုင်ငံကနိုင်ငံခြားရေးဝန်ကြီး Prak Somkom နဲ့တွေ့ဆုံရမှာလည်းမြန်မာအရေးဖြည့်ရှင်းဖို့မျှော်လင့်ကြောင်းပြောခဲ့တာပါ
။ We welcome the leadership role that you're playing in ASEAN.
မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်ပြီးရောက်ဖို့အတွက်မျှော်လင့်ချက်နဲ့ကြိုးပမ်းမှုတွေပါဝင်အာဆီယံကိုဦးဆောင်ပြီးကိစ္စရပ်အတော်များများကိုဖြေရှင်းဖို့အတွက်ကြိုးပမ်းနေတာကိုကြိုဆိုပါတယ်လို့ Washington DC American နိုင်ငံခြားရေးဝန်ကြီးဌာနမှာအာဆီယံအထူးကိုယ်စားလှယ်လည်းဖြစ်တဲ့ကမ္ဘောဒီးယားနိုင်ငံခြားရေးဝန်ကြီးနဲ့တွေ့ဆုံရမှာပြောကြားခဲ့တာဖြစ်ပါတယ်။တောက်ကြနေ့မှာပဲအင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီး Retno Marsudi နဲ့တွေ့ဆုံချိန်မှာလည်းမြန်မာရေးအလေးထားဆွေးနွေးမယ်လို့ဝန်ကြီး Blinken ကပြောခဲ့တာပါ။Indo-Pacific ဒေသရင်းနိုင်ငံတွေနဲ့ဆက်ဆံရေးပိုပြီးကောင်းအောင်ကြိုးစားနေတဲ့ American အစိုးရကမြန်မာအရေးအတွက်လည်းအာဆီယံဘုံသဘောတူညီချက်တွေလက်တွေအကောင်အထည်ဖော်လာဖို့တွန်းအားပေးနေတယ်လို့အခုပထမဆုံးချိန် Washington DC မှာသမ္မတ Joe Biden ကအာဆီယံခေါင်းဆောင်တွေကိုဖိတ်ကြားဆွေးနွေးတဲ့ပွဲမှာလည်းမြန်မာစစ်အာဏာပိုင်တွေကိုတက်ရောက်ခွင့်မပေးဘဲမြန်မာနေရာမှာခုံလွတ်ချထားဖို့အာဆီယံခေါင်းဆောင်တွေနဲ့အတူသဘောတူခဲ့တာဖြစ်ပါတယ်အာဆီယံအနေနဲ့မနစ်ကအချက်၅ချက်ပါဘုံသဘောတူညီချက်ရခဲ့တာကလွဲပြီးမြန်မာစစ်ကောင်စီရဲ့လူခွင့်ချိုးဖောက်မှုတွေနဲ့ပတ်သက်ပြီးတစုံတရာတိုးတက်အောင်မလုပ်နိုင်တာကိုအမေရိကန်တာဝန်ရှိသူတွေကစိတ်ပြက်နေကြတာဖြစ်ပါတယ်